ီကံပြောပါတူဝင်ဖြစ်ကနေထုတ်ပယ်ခံလိုက်ရတဲ့သူရဥရှင်မန်80ဘာတွေလုံးမလဲဆိုတာကိုတင်ပြပေးခြင်းပါတယ်ပါတီကနေထုတ်ပယ်ခံလိုက်ရတဲ့ပုံမကြမီကျင်းပမဲ့ပါတီညီလာခံဆုံးဖြတ်ချက်အဖြစ်ကိုလက်ခံက80မဲ့လမ်းစဉ်တွေကိုစဉ်းစားသွားမယ်လို့သူရဥရှင်မန်ကပြောဆိုလိုက်ပါတယ်သူတို့ကိုထုတ်ပယ်ဖို့ဆုံးဖြတ်ချက်ချတာဟာလေပါတီရဲ့ဖွဲ့စည်းပုံလှုပ်ထုံးလုပ်နည်းနဲ့မညီဘူးလို့ပြောပါတယ်နေပြည်တော်မှာဒီကနေ့ပြုလုပ်တဲ့သူရဥရှင်မန်ရဲ့တည်င်းစာရှင်းလင်းပွဲကိုတွားရောက်ခဲ့တဲ့မမေခါကပဲဆက်ပြီးပြောပြပေးပါမယ်ရှင်
ဒီကနေ့နေပြည်တော်ပြည်သူ့လွှတ်တော်ရေးရာဆောင်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူရဥရွှေမန်ကအခုလိုပြောဆိုခဲ့တာပါပြည်ခဲ့တဲ့2012ခုနှစ်တန့်ခိုင်ရေးပါတီညီလာခံကရွေးချယ်ထားတဲ့ဗဟိုကော်မတီတွေအနက်ထောက်ဝက်ကျော်ကရေးပေါ်ညီလာခံခေါ်ယူပေးဖို့ပါတီကိုတောင်းဆိုထားပြီးဖြစ်တယ်လို့သူကပြောပါတယ်တောင်းဆိုထားတဲ့အတိုင်းညီလာခံဖြစ်လာခဲ့ရင်ဒီညီလာခံကဆုံးဖြတ်ချက်ကိုလိုက်နာကမိမိရဲ့ရှေ့ရေးကိုဆုံးဖြတ်မယ်လို့သူကပြောပါတယ်လက်ရှိပါတီကနေထုတ်ပယ်လိုက်တဲ့ထုတ်ပယ်မှုဟာပါတီစည်းကမ်းနဲ့မညီညွတ်ဘူးလို့လေသူကအခုလိုပြောပါတယ
်ပါတီမျိုးရောက်ကိုအပြစ်ပေးရေးလို့ပြောဆိုရင်လုံဆောင်တယ်ညီလာခံအဲ့ဒါပြည်ရဲ့ဥစ္စာမှာအပြစ်ပေးအရေးယူလိုက်တယ်ဆိုရင်လေအဲ့ဒီပါတီဝင်ကပြောမယ်ဆိုရင်ယူခံဝင်တယ်ယူခံဝင်ဘူးအဲ့ဒီဟာတွေကိုအရေးဥတဲ့နေရာမှာအစ်စင်ကတတိပေးခြင်းပြင်းထန်လာတဲ့ပြည်ရင်အပါအဝင်တိပြည်ရတယ်ဆိုတော့ထုတ်ပယ်တဲ့ဒီခုနှစ်ခုခုနှစ်ဆင့်ရှိဒါမျိုးအကြမ်းနဲ့လောက်ပြောရဲဆိုရင်လည်းပါတီဖွဲ့စည်းပုံအခြေခံစီမင်းနဲ့ကိုင်ညီမှုရှိမှရှိစားမှုရှိမှဆိုတာအလွယ်လိုသိမြင်နိုင်တာလေလို့ပြောရတော့
လက်ရှိမှာတော့ပြည်အောင်စုလွှတ်တော်ကနေဖွဲ့စည်းထားတဲ့ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်ရေးကော်မရှင်မှာပါဝင်တဲ့ဥက္ကဋ္ဌဥရွှေမန်းအပါအဝင်အဖွဲ့ဝင်၁၀ဦးကိုစက်ခံရေးပါတီရဲ့ထုတ်ပယ်လိုက်တဲ့စီးရင်မှာပါဝင်နေတယ်လို့ပါတီကနေထုတ်ပယ်ခံရသူတဦးဖြစ်တဲ့ဦးမောင်တိုးကပြောပါရယ်ပါတီညီလာခံခေါ်ဖို့စတင်ထားတဲ့2012ခုနှစ်စက်ခံရေးပါတီညီလာခံကရွေးချယ်ထားတဲ့ဗဟိုကော်မတီများတွေကဘသူတွေကစတင်ထားတယ်လဲဆိုတာကိုတော့သူတို့ဥရွှေမန်းကမပြောဆိုခဲ့ပါဘူးတကယ်လို့ပါတီညီလာခံမခေါ်ဖြစ်ခဲ့ရင်ဘလို့လှုပ်ဆောင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လေသူကတိတိကျကျဖြေမပေးခဲ့ပါဘူးထုတ်ပယ်ခံရတဲ့စီးရင်တွေထဲမှာပါဝင်ပြီးပြည်သူ့လွှတ်တော်မှာဖွဲ့စည်းထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်ရေးကော်မရှင်မှာလည်းပါဝင်နေတဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်မြင့်ဖေကတော့သူတို့ရဲ့ဂုဏ်သိက္ခာနဲ့ပတ်သက်ပြီးဘယ်လိုလှုပ်ဆောင်သွားမလဲဆိုတာကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့ identity ဟာကျွန်တော်တို့ရဲ့သိက္ခာပဲ integrity ပဲဖြစ်ပါတယ်။အဲ့တော့ဘ ഹു ကော်မတီဝင်တွေရဲ့လက်မှတ်ရေးထိုးထားမှုအပေါ်မှာအခုလက်ရှိအဲစည်းစိုးတဲ့ပုံစံတွေကဘလို့လုပ်ကြမလဲเนาะသူတို့ကတရားဝင်အဖွဲ့ကြီးဆိုရင်တရားဝင်တဲ့ဖွဲ့ဦးကြီးကိုအခြေခံစည်းမျဉ်းကိုလိုက်ကိုလိုက်နာမှာဖြစ်ပါတယ
်ပါတီကနေဘလို့ကြောင့်ထုတ်ပယ်ခံရတယ်လဲဆိုတာကိုဒီနေ့အတိမသိချင်ရတဲ့ကြောင့်သူတို့ဥရှိမန်းကပြောဆိုထားပေမဲ့ပါတီဘက်ကတော့ပါတီစည်းကမ်းနဲ့ညီဆွန်းလို့ထုတ်ပယ်တာဖြစ်တယ်လို့လက်ရှိပါတီဗဟိုကော်မတီဦးတင်စောကပြောဆိုထားပါတယ်ပြည်အောင်စုကြံ့ခံရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအောင်သူရဥရွှေမန်းကိုပါတီရဲ့ဥက္ကဋ္ဌရာထူးကနေပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကထွက်ချလိုက်ပြီးနောက်သူရရွှေမန်းအပါအဝင်သူနဲ့နီးစပ်သူတွေကိုဗဟိုကော်မတီဝင်တွေအဖြစ်ကပါထုတ်ပယ်လိုက်ပေမဲ့တရားဝင်စာကိုတော့ပါတီကနေအခုမှတက်ဆိုင်သူတွေကိုပေးပို့ခဲ့တာဖြစ်ပါတယ်ပါတီကနေထုတ်ပယ်ခံရတဲ့ပြဿနာတွေဟာပြည်သူတွေရဲ့လူမှုဘဝကိုထိခိုက်သွားနိုင်တဲ့အတွက်ပြည်သူတွေမှာစိုးရိမ်ပူပန်မှုတွေရှိလာနိုင်တယ်လို့သူရရွှေမန်းကဒီကနေ့ပြောဆိုလိုက်ပေမဲ့နိုင်ငံရေးလေးလာတုံးသက်သူတွေကတော့ဒီအပေါ်မှာနိုင်ငံရေးအရာကိုလူမှုရေးအရာပါပြည်သူတွေအတွက်မထိခိုက်နိုင်ဘူးလို့တုံ့တန်နေကြပါရဲ့ရှင်